တွေးသူမြင်အစီအစဉ်ကကြိုဆိုပါရခင်ဗျာအခုဒီဘက်မှာတော့ NCGUB အဝေးရောက်ပြည်ထောင်စုမြန်မာနိုင်ငံအမျိုးသားညွန့်ပေါင်းအစိုးရဝန်ကြီးဒေါက်တာတင့်စွေရဲ့အတွေ့အမြင်တွေကိုနားဆင်ရမှာပါဒေါက်တာတင့်စွေဟာ1990ခုနှစ်ရွေးကောက်ပွဲမှာစကိုင်းတိုင်းပလဲမြို့နယ်အမှတ်2မဲဆန္ဒနယ်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစားပြုရွေးချယ်ခံလွှတ်တော်အမတ်ဖြစ်ခဲ့ပါတယ်စေစိုးကအုပ်ချုပ်လာခဲ့တဲ့1962ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ဖြစ်ကျင်းပခဲ့တဲ့1990ခုနှစ်ရွေးကောက်ပွဲဟာပြည်သူတွေရဲ့ဆန္ဒမှန်ကိုဖော်ထုတ်ပြသခွင့်ရခဲ့ရုံသာမကတိုင်းပြည်တော်ဝန်ထမ်းဆောင်ရေးအတွက်အသိပညာရှင်အတတ်ပညာရှင်တွေခေတ်ပညာတဲ့လူငယ်တွေကိုနိုင်ငံရေးနယ်ပယ်မှာအခွင့်အလမ်းသစ်တွေပေါ်ထွန်းစေခဲ့တဲ့သမိုင်းအချို့ကိုတရက်လို့ဒေါက်တာတင့်ဆွေကမြင်ပါတယ
်။26နှစ်ဖြတ်ပြီးတော့1989ကျတော့နိုင်ငံရေးပါတီဖွဲ့ပြီးတော့ရွေးကောက်ပွဲဝင်ရဆိုတဲ့အချိန်မှာကျွန်တော်တို့လူတွေကမြင်လာတာကအာငရု26နှစ်လုံးလုံးဟိုပညာရေးတင်ထားတဲ့လူတွေဟာပါတိုင်းပြည်ရဲ့တာဝန်မှလုပ်ခွင့်မရအောင်ဖြစ်ခဲ့တော့ဒီတစ်ချီကတော့ပညာရေးဆုံးကြတက်တဲ့လူတွေဟာနေရာဟိုတက်ပြီးတာဝန်ကိုယူသင့်တယ်လို့ကျွန်တော်တို့ယူဆရှိပါတယ်။ဒါကြောင့်ကျွန်တော်လည်းပဲဆိုရလို့ဒီ15နှစ်လုံးပြီးတော့ထွက်လာခဲ့တဲ့ဆရာဝန်တယောက်အနေနဲ့ကျွန်တော်တာဝန်ကြားတဲ့ကျွန်တော်ရဲ့ဇာတိလည်းဖြစ်တဲ့ပလဲမြို့နယ်မှာကြည့်လိုက်တော့ဒီပညာကျဆုံးကြတတ်ထားတဲ့လူတွေယူကောက်ပွဲမှာဝင်သင့်တယ်ဆိုရယူဆရ26နှစ်အပြီးမှာလွတ်လပ်စွာပါတီတွေဖွဲ့စည်းခွင့်ရှိတယ်ဆိုရခွန်လန်းရဒီနှိမ်ထားခြင်းခံရတဲ့ပညာပက်တီဟာသူတို့တောင်းမယူဖို့သင့်တယ်ဆိုရယူဆနဲ့ကျွန်တော်နိုင်ငံရေးကိုချီးကျူးပြီးရောက်လာတယ်လို့မမသာသာပြောနိုင်ပါခင်ဗျာ
ဖန်ကော90ခုနှစ်ရွေးကောက်ပွဲဟာတန်ရှင်းပြီးတရားမျှတမှုရှိတယ်လို့နိုင်ငံတကာကရောရွေးကောက်ပွဲကျင်းပပေးတဲ့စစ်အစိုးရကိုယ်တိုင်ကပါအတည်ပြုပြောဆိုခဲ့တာပါဒါပေမဲ့အပြတ်အသတ်အနိုင်ရခဲ့တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုလုံးဝအာဏာလွှမ်းမပေးတဲ့အပြင်နီးလန့်မျိုးမျိုးတုံးပြီးဖိနှိပ်မှုတွေစတင်လှုပ်ဆောင်လာတဲ့အတွက်ရွေးချယ်ခံအမတ်တွေဟာထောင်နှန်းဆန်သူဆန်ကြရပြည်ပနိုင်ငံတွေကိုတင်းချောင်သူရှောက်ကြဖြစ်ကုန်ပါတော့တယ်ဒီထဲမှာဒေါက်တာတင့်ဆွေလည်းပါဝင်ပါတယ်သူကတော့1990နှစ်ကုန်ပိုင်းမှာအိန္ဒိယနိုင်ငံကိုထွက်ခွာလာခဲ့ပါတယ်
။ဒီကောပွဲလည်းပြီးရတဲ့အချိန်ကျွန်တော်တို့ NLD ကအမတ်တီနဲ့ဒီတပီလုံးစီဝေကန်ဒီမှာလောက်ကြပါတယ်။ကျွန်တော်တို့တွေကအဲ့တုန်းကတက်နေတဲ့နာဝတာဆိုတာလွတ်တော်ခေါ်ပြီးမှမဟုတ်ဘူးဆိုတာကိုကျွန်တော်တို့ခိုင်တော့မှဒီ1990ချိန်ကဖြတ်ပြီးကလေးပေါ့လေ။သိလိုက်တဲ့အချိန်မှာကျွန်တော်တို့နဲ့အရွယ်လူတွေပဲဆိုတာဒီပေါ့လေစိတ်ကြူတွေလည်းပါတာပေါ့။ဟိုလူလပိုင်းဒီကောက်တင်မြောက်ချင်းခါရတဲ့အမတ်တွေကလေဝက်စီကိုယူပေါင်းမြောက်များဆိုတာကျွန်တော်တို့လောက်ကြပါတယ်ဟိုမျိုးဒီမျိုးဟိုနေရာဒီနေရာပေါ့လေအဲလောက်ရင်းကနေကျွန်တော်တို့အဲဆုံးဖြတ်ချက်ချခဲ့တာကဒီစင်ပြန်အစိုးရတည်းအဖွဲ့ကြီးပါပဲအဲ့ဒါနောက်ဆုံးဆုံးဖြတ်ချက်ချပြီးတော့ကျွန်တော်တို့လောက်ကြတယ်အဲနောက်ဆုံးစင်ကြမှာဒီတိုင်းဒီထောက်လှမ်းရေးတရင်ပေါက်ချမှုတချို့ကိုသူတို့အကုန်တော့မသိပါဘူးခင်ဗျာအခုချင်းတည်တယ်အဲတော်တော်အဲပေါက်ချမှုရတော်တော်များများဟုတ်တာရောမဟုတ်တာရောသူတို့ဖန်ခံကြတယ်တို့တော့လေကျွန်တော်တို့ညွန်မှန်းတာရဲ့ဒီစိတ်ပိုင်းလောက်ပါတော့ကျွန်တော်တို့အောင်မြင်မြင်ဆောက်ရနိုင်တယ်။ဝင်ကြီးရုပ်ဖြစ်ရတဲ့တော်တော်စင်မွေးပါဝင်အမတ်တချို့ကခိုင်ပမာနေသက်ကိုထွက်နိုင်ကြတယ်။တို့တော့ကျွန်တော်ကတော့ဒီရန်စီဝင်လို့ဖူတာဝန်ကိုပဲကျွန်တော်ကြပါတယ်။အဲ့တော့ကျွန်တော်စကိုင်းတိုင်းမကွေးတိုင်းစသဖြင့်ပေါ့လေအဲ့ဒါမှစီဝင်တာဝန်တင်ရင်ကဒီတို့တော့လည်းပဲဒီစီဝင်မှာပါတဲ့လူတယောက်နဲ့လည်းကျွန်တော်တို့ဘယ်လိုလာဖမ်းပါလဲ။အဲ့တော့လုံမြောက်ပြီးတော့ကျွန်တော်ပြပါပြီးသေးပါမယ်နှစ်ပတ်ပြီလုံလုံချုံချုံပုံအောင်နေနိုင်ခဲ့တယ်။သို့တော်လည်းနောက်ဆုံးတော့ပုံနေတာကဘာမှလုံလုံနေရဘူးဆိုကျွန်တော်အပြင်ထုတ်ဖို့ဆုတ်ဖြတ်ပါတယ်။ကျွန်တော်တို့ဌာနချုပ်ဒုံမုတ်ဆွဲကြိုင်နေနေနေရာထိုင်ပမာနေသက်ပြီးအိန္ဒိယပမာနေသက်လည်းရှိတဲ့နေဆိုတဲ့ရွေးချက်နဲ့ကျွန်တော်သမီးရွေးပြီးတော့ဒီအိန္ဒိယကိုလာပါတယ်။
စေစိုးဟာ2010ခုနှစ်မှာနောက်ထပ်ရွေးကောက်ပွဲတစ်ခုကျင်းပဖို့စိုင်းပြင်းနေပေမဲ့ပထမအကြိမ်ပြုလုပ်ခဲ့တဲ့1990ခုနှစ်ရွေးကောက်ပွဲရလဒ်ကိုဘာကြောင့်အတိအမှန်မပြုသလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ဒေါက်တာတင့်ဆွေတို့လိုအတိုက်အခံဒီမိုကရေစီအင်အားစုတွေဘက်ကတော့1990ခုနှစ်ရွေးကောက်ပွဲရလဒ်ကိုဒီကနေ့အထိအခိုင်အမာစုကင်ထားကြသေးပါ
ထောင်ကကိုယ်စားကူနဲ့သူတွေရုပ်ပေါ်ရလက်ကလွတ်လပ်ပြီးတရားမျှတာတယ်လို့အားလုံးသိအောင်ကြီးညာထားတဲ့ရုပ်ပေါ်ရလက်တစ်ခုဖြစ်တယ်။ဒါကိုလည်းတာဝန်ရှိတဲ့လူတွေကဆောင်ရွက်တဲ့အထိကစားထဲမှာဒီကြီးညာထားတဲ့အရလက်တစ်ခုဖြစ်ပါတယ်။အမှန်တရားဝင်ဟုတ်တယ်ရုပ်ပေါ်ရလက်တစ်ခုဖြစ်လို့လူလူရဲ့အထက်နဲ့ပြလိုက်တဲ့ဌာနဖြစ်တယ်ဆိုတော့ချက်နှစ်ခုကတော့မကြိုက်ကြိုက်ကြ
ဒီနှစ်ခုကတော့ပျောက်သွားမှာမဟုတ်ဘူးလို့ကျွန်တော်သုံးသပ်ပါတယ်။ဆေးစိုးဟာအနှစ်20ဖြတ်တတ်မှုကာလတစ်လျှောက်ယုံကြည်ရလောက်တဲ့ခြေလှမ်းတွေလှမ်းမပြခဲ့တဲ့အတွက်ဒီမိုကရေစီလှုပ်ရှားသူတိုက်ခိုက်နေပတ်မှာတန်တရားအမြင်တွေလွှမ်းမိုးနေစေဖြစ်ပါတယ်။လာမယ့်2019ရွေးကောက်ပွဲမှာပြည်သူတွေထောက်ခံတဲ့အယက်သားပါတီတစ်ခုကိုအနိုင်ရခဲ့တဲ့ဆိုထားအောင်ဆေးစိုးကတော့အာနာကိုတနည်းန ဒီတောင်ဝန်ရှိတဲ့လူတွေလုံရက်တီးကြီးလိုက်လို့ရှင်တရားဝင်မှုလည်းပဲယုံစားလို့မရဘူးပေးထားတဲ့ဂရီးကလည်းတီးတာမဟုတ်ဘူးဆိုတော့အတွေ့အကြုံပေါ်ဟာညာလာပြီဖြစ်တဲ့အတွက်နောက်2018ပြောပြောအဲ့နောက်ကြောက်မယ်အဲ့ဒါလိုပေးတဲ့ဂရီးကိုတော့ဘယ်သူမှမယုံမယ်မဟုတ်ဘူးဆိုတာကျွန်တော်တို့လည်းအဲ့ဒီတုံးသက်ချက်နဲ့တွေ့ရပါပဲကျွန်တော်တို့လည်းမယုံနိုင်ပါဘူးခင်ဗျာအဖိနှိတ်ခံမြန ဒီလိုပါခင်ဗျာ
အိမ်မက်ပြောပြောမျောလင်းချက်ပြောပြောကျွန်တော်နေတိုင်းကျွန်တော်ရှိပါတယ်ကျွန်တော်တို့လူလူပါဒီနေ့မှာအန်တန်းမှဟိုကာစုမုံမောင်ကြသလိုတရပီးတရဆိုးဝါနေတဲ့အချိန်ကြီးကိုဖြတ်တန်းလာခဲ့တော့ဒီလူတွေဟာဘယ်တော့မှရက်သက်ပိုင်နေရမယ်လို့ကျွန်တော်မယုံကြည်ဘူးခင်ဗျာအဲဘာသာရေးဟာပြောရလဲပဲငရဲအောက်ဆုံးရောက်တဲ့လူတော်နောက်ပြီးတော့လူပြန်ဖြစ်တယ်တခါလေးနဲ့ဖြစ်တယ်လို့မျိုးရှိသေးတာဟုတ်အဲ့တော့ကျွန်တော်တို့လူလူလည်းပဲဟလာဒီလောကီမှာလောက်ဒုက္ခတွေခံစားပြီးရင်ตายရတဲ့ပျော်ရွှင်ဖို့ကောင်းတဲ့ခြင်းဉ္ဇသာသာနဲ့စိတ်ရောကိုယ်ရောခြင်းဉ္ဇသာသာနောက်တခါလေဂုံတိတ်ခါရှိတဲ့အပြည်သူပြည်သားတွေဖြစ်လာဖို့ထိုက်တယ်ဖြစ်လာရမယ်ဖြစ်လာအောင်လည်းပဲအချိန်နေနဲ့ကိုယ်တိုင်းပြည်ပြည်သားတွေကိုယ်နိုင်ကိုယ်ဟာအကြီးအသေးတွေရှိကြတဲ့အတွက်ဒါကျွန်တော်ဘယ်လိုပဲမြင်နေတဲ့ခါကျွန်တော်တို့တိုင်းပြည်ကိုဖြစ်လဲဖြစ်ရမလို့ခုနပြောလို့ယုံကြည်သလိုဖြစ်ဖို့လည်းကျွန်တော်ဒီဝါမျက်စိထဲမှာမှန်းပြီးတော့ကျွန်တော်အမြဲတမ်းမြင်ပါတယ်ခင်ဗျာ
NCGB ပြည်ထောင်စုမြန်မာနိုင်ငံအဝေးရောက်ညွန်ပေါင်းအစိုးရအဖွဲ့ကပြန်ကြားရေးနဲ့ပြည်သူဆက်ဆံရေးဝန်ကြီးဖြစ်သူဒေါက်တာတင့်ဆူရဲ့နိုင်ငံရေးအတွေ့အမြင်တချို့ကိုကောက်နှုတ်တင်ဆက်ခဲ့တာပါအခုတစ်ပတ်သူ့တွေ့သူ့မြင်အစီအစဉ်ကိုလည်းဒီမှာရန်လာကုန်ပြပါနားဆင်ကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ